မြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်မှုတွေရှိလာပေမဲ့လို့မြန်မာမီဒီယာအတွက်ရှေ့လျှောက်ရင်ဆိုင်ရအောင်မဲ့စိန်ခေါ်ချက်အတော်များများရှိနေသေးတယ်ဆိုပြီးဒီကနေ့လုပ်တဲ့ eSwat Center ရဲ့မီဒီယာညီလာခံအတွင်းမှာသတင်းမီဒီယာသမားတွေကဆွေးနွေးခဲ့ကြပါတယ်။မီဒီယာဈေးကွက်အပြိုင်ဆိုင်ဖြစ်လာတဲ့အခါမှာနိုင်ငံခြားမီဒီယာတွေကပြည်တွင်းသတင်းမီဒီယာတွေကိုလွှမ်းမိုးချုပ်ကန်လာမဲ့အန္တရာယ်လည်းရှိတယ်လို့အဲဒီမှာတက်ရောက်ဆွေးနွေးသွားတဲ့ပညာရေးဒုဝန်ကြီးဦးရဲထွတ်ကပြောပါတယ်။မီဒီယာညီလာခံမှာတက်ရောက်သတင်းယူခဲ့တဲ့ကိုသားညွန့်ဦးကတင်ပြပါမယ်ခင်ဗျာ။
ရန်ကုန်မြို့ eSwat Center ကလုပ်တဲ့မီဒီယာညီလာခံရဲ့ဒီကနေ့နောက်ဆုံးရက်မှာပဲမြန်မာမီဒီယာအတွက်ရှေ့စင်ခေါ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတဲ့နေရာမှာသတင်းမီဒီယာသမားတွေနဲ့အတူပညာရေးဒုတိယဝန်ကြီးဦးရဲထွတ်လည်းပါဝင်ဆွေးနွေးကြတာပါလက်ရှိမြန်မာမီဒီယာရဲ့အနာဂတ်အတွက်စင်ခေါ်ချက်တွေနောက်ကျုံလာနိုင်တဲ့အခက်အခဲတွေကိုဆွေးနွေးကြတဲ့နေရာမှာသတင်းပညာရေးပိုင်းဆိုင်ရာကျွမ်းကျင်မှုပိုင်းရောကျင့်ဝတ်ပိုင်းရောမီဒီယာဈေးကွက်ကိစ္စတွေကိုပါအတော်လေးတောင်းပန်စွာဆွေးနွေးကြတာတွေ့ရပါတယ
် For the private sector,We foresee the more competition in the future market. And also,
public media တွေကပတ်သက်ပြီးတော့အနာဂတ်မှာပြန်ဆိုင်တွေဖြစ်လာလိမ့်မယ်လို့မျှော်လင့်ထားပါတယ်။အဲဒီညမှာဒီမီဒီယာကြီးတွေကလောကကြီးအုပ်လက်မလာချီအနေနဲ့လည်းရှိပါတယ်။အရှေ့ဥရောပမှာဒီမိုကရေစီအသွင်ကူးပြောင်းမှုတွေဖြစ်တော့ဈေးကွက်ထဲကနိုင်ငံခြားမီဒီယာတွေဝင်လာပြီးတော့ပြည်တွင်းမီဒီယာတွေကိုထိန်းချုပ်ဖို့ကြိုးစားလာတဲ့ဖြစ်ရပ်တွေရှိပါတယ်။ဒါကြောင့်မလို့အစိုးရအနေနဲ့ကတော့မီဒီယာလုပ်ငန်းကြီးတစ်ခုတည်းမှာတည်းပုံနှိပ်နဲ့အတန်နှဲ့လုပ်ငန်းနှစ်ခုမျိုးပိုင်ဆိုင်တာကိုကန့်သတ်တာတွေရုပ်သံနှင့်ဥပဒေနဲ့နိုင်ငံခြားယဉ်ကျေးမှုနှံမှုဥပဒေတွေထဲမှာမီဒီယာဈေးကွက်ထဲနိုင်ငံခြားယဉ်ကျေးမှုနှံမှုကိုအချို့သတ်မှတ်တာတွေလုံဆောင်ထားပါတယ်ဆိုပြီးတော့ပညာရေးဒုဝန်ကြီးဦးရထွက်ကပြောဆိုသွားတာပါပြည်ထဲမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့အာဏာရှိသူတချို့ကသတင်းမီဒီယာတွေကိုလေဝဲကြီးအုပ်လာတဲ့အခြေအနေတွေကိုလည်းသတင်းမီဒီယာသမားတွေကဆွေးနွေးခဲ့ကြပါတယ်သတင်းသမားတွေရဲ့ကျင့်ဝတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဆွေးနွေးခဲ့ရမှာတော့လူမှုသဟဇာတဖြစ်မှုနဲ့တည်ငြိမ်မှုတွေအတွက်လိုအပ်ချက်ကိုလည်းပညာရေးဒုဝန်ကြီးဦးရထွက်ကအခုလိုပြောပါတယ
် So we are planning to allow the community radio in our
country. လူမှုတိုင်းပညာပေးတဲ့ community radio မျိုးတွေပို့ပြီးတော့လက်ကမ်းလို့ပြီးပြီးအစိုးရအနေမှာစီစဉ်ဆောင်ရွက်နေပါတယ်။ဒါပေမဲ့လို့ရပန်းသားမှာဖြစ်ခဲ့တာမျိုးကိုသတိထားရပါလိမ့်မယ်။အဲဒီမှာဒီ FM radio တခုကနေပြီးတော့မျိုးပြန်တက်ဖြတ်မှုအထိဖြစ်အောင်လို့တွန်းပို့ခဲ့ပါတယ်။ဒါကြောင့်မလို့ဒီ community radio လုပ်တဲ့နေရာမှာလူသားရင်းမြစ်ကိစ္စ၊နောက်ကျင့်ဝတ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတော့အတော်ကြီးသတိထားဖို့လိုပါလိမ့်မယ်ဆိုပြီးတော့ဦးရထွက်ကပြောဆိုသွားတာပါ။တချိန်ထဲမှာလည်းပဲဒီအစိုးရပိုင်းသတင်းမီဒီယာတွေကိုအများပိုင်ပုံစံဖြစ်အောင်တဖြည်းဖြည်းနဲ့ပြောင်းလဲသွားမယ်ဆိုတဲ့အကြောင်းနဲ့အဲ့ဒီနေရာမှာသတင်းပညာတက်ကြွမှုနားလည်မှုတွေလိုအပ်ချက်တွေရှိတယ်လို့လည်းဦးရထွက်ကပြောပါတယ်။တချိန်ထဲမှာတော့ဒီလွတ်လပ်စွာရေးသားခွင့်ရှိတယ်ဆိုပေမဲ့ကန့်သတ်ချက်တွေရှိနေတာကိုသတင်းမီဒီယာသမားတွေကဆွေးနွေးပြောဆိုကြပါတယ်။အထူးသဖြင့်ကတော့ဒီအာဏာပိုင်းထံကသတင်းအချက်လက်ရယူနိုင်ဖို့အခက်အခဲမျိုးဖြစ်တယ်လို့ Chronicle သတင်းဌာနရဲ့ Editor ကိုဇေယျလှိုင်းကဆွေးနွေးသွားပါတယ်။
စင်တာမရှိလို့ရေးလွတ်လပ်စွာရေးခွင့်ရှိတယ်ဆိုပေမဲ့ကျွန်တော်တို့ကလွတ်လပ်စွာသတင်းရယူခွင့်မှာတော့အတားအဆီးရှိနေပါသေးတယ်။ကျွန်တော်တို့ကသတင်းကိုမရယူနိုင်ဘူးဆိုရင်ကျွန်တော်တို့သတင်းပြန်ရေးလို့ရမှာမဟုတ်ပါဘူး။မတားသေးရဖြစ်ခဲ့တဲ့ကျွန်တော်တို့ရန်ကုန်တိုင်းလက်ကူပြုတော်မှာဖြစ်ခဲ့တဲ့ကျေးရွာဖြစ်သေးတဲ့ကိစ္စမှာကျွန်တော်တို့အာဏာပိုင်ဖွဲ့စည်းကသတင်းတော့ဖွဲ့သွားတဲ့ကားကိုလမ်းမှာတားဆီးပြီးတော့ပိတ်ဆို့ပြီးတော့သတင်းပေးပြီးတာမျိုးတွေနောက်ပြီးတော့ချို့နေရာမျိုးတွေမှာကျွန်တော်တို့သတင်းရဖို့ခက်ခဲတာမျိုးတွေသတင်းတော့ချိန်ချောက်သွားပြီးပြီ။ဒါတွေကတော့အကျန်နေပါသေးတယ်။ဒါတွေကကျွန်တော်တို့ပြုနေရမယ့်အစိပ်ပိုင်းတွေဖြစ်ပါတယ်။နောက်ပြီးတော့ government sensor ဘောလေ government sensor တော့မရှိတော့ဘူးဒါပေမဲ့ကျွန်တော်တို့က government sensor ဆိုတာကျွန်တော်ကကျွန်တော်ရေးထားတဲ့ written law ပေါ့ဗျာဒါပေမဲ့ကျွန်တော်တို့က written law တစ်ခုကြံနေပါသေးရေးပထားတဲ့ဥပဒေကျွန်တော်တို့ချုပ်ကျွန်တော်တို့ဖွဲ့စည်းကချုပ်အကဲဆက်တဲ့ကျွန်တော်နည်းနည်းလေး sensitive ဖြစ်တဲ့ issue တွေကိုတင်လို့ရှိရင်လူဖွဲ့စည်းကိုယ်တိုင်ကပြန်ပြီးဘန်းသားမျိုးရှိပြီဥပမာသိမချသေးခင်ကလည်းကျွန်တော်လေးသူချစ်သူနှစ်ယောက်မင်္ဂလာဆောင်တဲ့ကိစ္စအဲ့ဒီကိစ္စတော့ချုပ်ပိတ်တဲ့နေရာကိုကြိုက်ကြအောင်ချုပ်ပိတ်တဲ့ကကြိုက်ကြတယ်။အဲ့အနာပတ်တပ်ပြီးတော့ဟောရာကွာလို့တဲ့အမြင်ရှိနေကြတယ်။ရေးသားတဲ့သတင်းစာတွေကိုလည်းအတော်ကိုပဲတော့တွေ့ရပါတယ်။ဆိုတော့ဒါကကျွန်တော်မမြင်ရတဲ့ကျွန်တော်တို့ရဲ့လူဖွဲ့စည်းကပြန်တုတ်ပြန်တဲ့ခုနပြောတဲ့ဆန်စာဘောတော့ခုနလည်းဆွေးပြောပါမယ်။ချို့ကျွန်တော်တို့ sensitive တဲ့ကိစ္စကိုရေးတဲ့အခါမှာသူတို့ရဲ့ဒီ editor တွေသူတို့ရဲ့ပရိသတ်တွေကိုကြိုက်မှကြောက်လို့ကျွန်တော်ကရေးခွင့်မရဖြစ်နေပါတယ်။
လူမျိုးရေးဘာသာရေးကိစ္စရပ်တွေမှာပြည်တွင်းသတင်းမီဒီယာချုပ်ကဗက်လိုက်ရေးသားသလိုဖြစ်နေတာကျင့်ဝတ်မဆောင်မင်းနဲ့လူသလိုဆွဲရေးကြတာကိုလည်းဥဆောင်ဆွေးနွေးတဲ့မြန်မာသတင်းသမားတွေကထောက်ပြကြပါတယ်။မြန်မာနိုင်ငံတွင်းမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်လာတဲ့သုံးနှစ်တာကာလအတွင်းမှာပဲမြန်မာသတင်းမီဒီယာလောကမှာတိတာတဲ့တိုးတက်ပြောင်းလဲမှုတွေအတော်များများရှိခဲ့တာကိုသတင်းမီဒီယာသမားတွေကအသိမှတ်ပြုပြောဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာတော့ဒီသတင်းလွတ်လပ်ခွင့်နဲ့သတင်းမီဒီယာဖော်မျိုးတိုးတက်ရေးအတွက်ဥပဒေသစ်တွေပြဋ္ဌာန်းဖို့ပြင်ဆင်ဆောင်နေတာရှိသလိုပဲသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေတဲ့ဥပဒေတွေတည်ဆဲကြံနေသေးတာကိုလည်းဥဆောင်ဆွေးနွေးသူတွေကဝေဖန်ထောက်ပြခဲ့ကြပါတယ်ခင်ဗျာ